ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အစိုးရကက်ဘိနက်ဝန်ကြီးအဖွဲ့မှာအရေးကြီးဆုံးနေရာတစ်ခုဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးနေရာကိုအထက်လွှတ်တော်အမတ်အဖြစ်ဒီနိုင်ငံခြားရေးရာနဲ့ထောက်လှမ်းရေးလွှတ်တော်ကော်မတီတွေမှာတာဝန်ယူခဲ့ဘူးတဲ့အတွေ့အကြုံရှိသူမာကိုရိုဘီယိုကိုခန့်အပ်ဖို့အတွက်ရွေးချယ်ထားပါတယ်တရုတ်နိုင်ငံအပေါ်သဘောထားချင်းမှာသူအဖြစ်နဲ့ထင်ရှားတဲ့မာကိုရိုဘီယိုဟာမြန်မာအရေးကိုလည်းသိတဲ့သူဖြစ်လို့မြန်မာအရေးလှုံ့ဆော်နေကြတဲ့အမေရိကန်မြန်မာအတိုင်ဝန်ကတော့ဒီခန့်အပ်မှုကိုကြိုဆိုကြပါတယ်ဒါပေမဲ့ဒီ Trump အစိုးရရဲ့နိုင်ငံသားရေးမူဝါဒတွေကိုတော့မေးခွန်းထုတ်နေကြတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုငင်းကြီးကစူးစီးတင်ပြထားပါရရှင်
။ Marco Rubio ဟာ American ရဲ့ရံပက်နိုင်ငံတွေကိုအလျှော်မပေးစတဲ့အကြောက်တရားကိမဲ့ဆက်ဆံလေးရှိတဲ့သူဆိုပြီး American ယူကောက်ခံသမ္မတ Donald Trump ကညွှန်ဆိုခဲ့တာပါ။သူဟာ American ရဲ့ပထဝီနိုင်ငံရေးရပြိုင်ဘက်နိုင်ငံတွေကိုသဘောထားခိုင်မာပြင်းထန်တဲ့နိုင်ငံသားရေးမူဝါဒတွေနဲ့ချင်းကပ်ဖို့အရင်ကလှုပ်ဆော်လေးရှိပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ Trump ရဲ့ American သားပထမဦးစားပေးဆိုတဲ့မူဝါဒပဲကြောင်းလဲလာသူဖြစ်လေလာသူတွေကရှင်းပြထားကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဆက်လာသိမ်းစာကလေးကပါတီနှစ်လုံးကစွတ်တော့အမတ်တွေနဲ့တူမြန်မာအရေးစား၄ဆောင်ထုတ်ပြန်လာမှာသူပါခဲ့ဘူးသလို2020ခုနှစ်ကတည်းကလည်းမြန်မာရွေးကောက်ပွဲမှန်မှန်ကန်ကန်ထောက်ပံ့ပေးဖို့အရေးလဲစာထုတ်ပြန်တာမှာပါဘူးသူဖြစ်လို့ Marco Rubio American နိုင်ငံသားရေးဝန်ကြီးဖြစ်လာတာကကြိုဆိုသင့်တယ်လို့အမေရိကန်လွှတ်တော်နဲ့အစိုးရအဖွဲ့မှာမြမအရေးလှုပ်ဆော်နေတဲ့ James Rui က VOA ကိုပြောပါတယ
် Trump ကဟိုဝန်ကြီးအဖွဲ့ပေါ့နော် Cabinet ထဲမှာဗမာပြည်အကြောင်းအသိဆုံးလောက်သူဖြစ်မယ်ထင်တယ်နော်အဲ့တော့ဗမာပြည်အကြောင်းရင်းနှီးတဲ့လူတယောက်ပါတယ်ဆိုတော့သူ့ကိုဟိုသူတို့သဘောကျအောင်မဟုတ်ပေါ့ကနော်သူ့ဟိုဟိုစာရီရပေါ့ကနော်အဲ့လိုပဲအများနဲ့ပေါင်းပြီးတော့ဗမာပြည်မှာဒီမိုကရေစီပြန်ရအောင်ဘယ်လိုလုပ်တင်လဲဆိုတဲ့ဥစ္စာအကြံပေးတဲ့ဥစ္စာတွေပါပါတယ်အထောက်ပံ့ပေးတဲ့ဥစ္စာကိုပို့ထီရအောင်လုပ်ဖို့လို့ပါလို့လေအဲ့ဒါတွေတော့အကုန်လုံးတော့သဘောကျပါတယ်အဲ့တော့ပြီးတော့မှဒီရိုဟင်ဂျာအရေးကိုသူ genocide အဖြစ်နဲ့သတ်မှတ်ဖို့လဲသူအထောက်ခံစာတစ်ခုရေးဘူးတယ
် ABSDF ကျောင်းသားတက်မတော်အဖွဲ့ဝင်လည်းဖြစ်လက်ရှိမြန်မာရေးစောင့်ရွက်နေသူလည်းဖြစ်တဲ့ဦးကူကူလေးကလည်းဒီခတ်မှုပေါ်ကျူဆိုတဲ့အမြင်ရှိပါတယ်
ကျွန်တော်ကတော့အကောင်းမင်းမြင်ပါတယ်ဗျဘာဖြစ်လို့လဲဆိုသူက